ောတာရှင်များကျမ်းမာတော်မူပါစာရှင်မတ်လ23ရက်ညကစပြီးကိုဗစ် -19 ရောဂါအထူးပြုလူနာ2ယောက်စတင်တွေ့ရှိပြီးဖြစ်ပါတယ်ပြည်တော်ဗျာမောင်နှမများထံကစတင်တွေ့ရှိခဲ့တာဖြစ်လို့ပြည်တော်ဗျာမောင်နှမများအားလုံး14ရက်တိုင်းတိုင်းအိမ်သို့မဟုတ်သတ်မှတ်နေရာများမှာအသွာအလာကန့်သတ်ပြီးမဖြစ်မနေနေထိုင်ကြရမှာဖြစ်ပါတယ်ရန်ကုန်လေစိတ်ကပြန်ဝင်လာသူတွေကိုကန့်သတ်ဖို့အဆင်ပြေပေမဲ့တနိုင်ငံလုံးပွင့်နေတဲ့ဝင်ပေါက်များကနှီးအမျိုးမျိုးနဲ့အာဏာပိုင်များမသိဘဲပြန်လာကြသူတွေကိုနေအိမ်မှာအသွာအလာကန့်သတ်နိုင်ဖို့ကတော့လက်တွေမှာအလွန်ခက်ခဲပါတယ်အိမ်ကွာရန်တင်းလောက်ခိုင်းရင်စနစ်ကျတဲ့စောင့်ကြည့်မှုစနစ်လိုအပ်ပါတယ်ဒါကြောင့်ပြည်သူတွေရဲ့နှိုးချမှုနဲ့ဒေသဆိုင်ရာအာဏာပိုင်များရဲ့တက်ကြွတဲ့ဥဆောင်မှုဟာမရှိမဖြစ်လိုအပ်လာပြီဖြစ်ပါတယ်ပြည်သူများအနေနဲ့ပြည်တော်ဗျာမောင်နှမများကကန့်သက်ချက်များကိုအမှန်တကယ်လိုက်နာမှုရှိမရှိမျက်ခြေမပြတ်14ရက်စောင့်ကြည့်နေဖို့လိုပါတယ်။ရက်ကွက်နယ်ကျေးရွာအာဏာပိုင်များကလည်းပြည်သူလူထုအိမ်ထဲမှာပဲနေဖို့စင်ဆက်မပြတ်တိုက်တွန်းနေရမှာဖြစ်ပြီးဖျားနာချောင်းဆိုးလူနာမှန်သမျှသက်ဆိုင်ရာကျန်းမာရေးဌာနကိုတွားရောက်စီရမှာဖြစ်ပါတယ်။တကယ်တော့အခုအချိန်လေးဟာ COVID-19 ရောဂါဖြစ်နိုင်ပွဲရှိသူများကိုရှာဖွေစစ်ဆေးပို့ဆောင်ကန့်သက်တဲ့နီလန်တစ်ခုတည်းနဲ့တော့ယောဂါကိုကာကွယ်ဖို့မလုံလောက်တော့ပါဘူးမြို့နယ်နဲ့ရက်ွက်ကျေးရွာအာဏာပိုင်များအနေနဲ့ယာယီခိုလုံရင်းစခန်းများကိုဖုံးကြီးကျောင်းလိုဟိုတယ်လိုနေရာမျိုးတွေမှာညှိနှိုင်းဖွင့်လှစ်ပြီးတက်ကြီးရွယ်အိုတွေကိုခံအားနည်းသူတွေလိုအလွယ်တကူကူးစက်ခံရနိုင်တဲ့သူတွေကိုတီးသန့်ဆောက်ရှောက်ထားမဲ့အစီအစဉ်တွေကိုလူမှုအခြေပြုအရက်ဖက်ဖွဲ့များနဲ့လက်တွဲပြီးလွတ်လပ်စွာဆောင်ရွက်ခွင့်ရှိကြရပါမယ်ဒေတာအခြေအနေနဲ့လိုက်လျောညီထွေဖြစ်မဲ့စီမံချက်များကိုအထက်ဆင်ဆင်တင်ပြနေရတာမျိုးမဟုတ်ဘဲသမရာယုံဒါမှမဟုတ်နိုင်ငံတော်အတိုင်းပင်ခံယုံနဲ့ဓာတ်ရိုက်ချိတ်ဆက်အကောင့်ထဲပို့ခွင့်ရကြဖို့လိုပါတယ်နိုင်ငံတော်သမရာယုံမှာတိုင်းနယ်ပြည်နယ်14ခုရဲ့ကိုယ်စားလှယ်တချို့ကိုယုံထိုင်စေပြီးချက်ချင်းတုံ့ပြန်နိုင်မဲ့စနစ်တစ်ခုကိုအခြေချရမှာဖြစ်ပါတယ်ကျမတို့အထက်လူဦးရေနည်းပါးတဲ့ထိုင်းနိုင်ငံမှာ2021ခုနှစ်အထိလူဦးရေ80ရာခိုင်နှုန်းကို COVID-19 ရောဂါကူးစက်မယ်လို့ပညာရှင်များကခန့်မှန်းပြီးချမှတ်ထားတဲ့စီမံချက်တွေကိုလေ့လာအတူယူသင့်ပါတယ်။အခုကျင့်သုံးနေတဲ့ဖြစ်လာမှတုံ့ပြန်ဆောင်ရွက်တဲ့ပုံစံထက်ဖြစ်လာနိုင်တာတွေကိုခန့်မှန်းတွက်ချက်ပြီးကြိုတင်ပြင်ဆင်မှုပုံစံကိုမြန်မာပြည်သူများလိုအပ်နေတာဖြစ်ပါတယ်။အရေးကြီးဆုံးကတော့ယောဂါကာကွယ်ကုသထိန်းချုပ်ရေးတာဝန်ဟာနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်နဲ့ကျန်းမာရေးဝန်ကြီးဌာနနှစ်ခုတည်းရဲ့တာဝန်မဟုတ်တာကြောင့်သမရယုံအပါဝင်အခြားသောဝန်ကြီးဌာနများရဲ့နာမည်ခံယုံမဟုတ်တဲ့တကယ့်အင်အားကိုရယူဖို့လိုအပ်ပါတယ်။နိုင်ငံတော်ကာကွယ်ရေးဆိုတာလက်နက်ကင်များကိုခြေမုံရတာတသက်မဟုတ်ဘဲကတ်ယောဂဘေးကိုတိုက်ဖျက်ရတာလည်းပါဝင်ကြောင်းမြမတက်မတော်ကိုအသိပေးရမှာဖြစ်ပါတယ်။ယောဂကတ်ဘေးကြရောက်လာချိန်မှာလက်နက်ကင်တပ်ဖွဲ့များအပြစ်ခတ်ရက်စဲထားဖို့လည်းအရေးကြီးလာပါတယ်။ထိုင်းနိုင်ငံလိုမြန်မာနိုင်ငံရဲ့တကြံပွဲကိုရွှေ့ဆိုင်းရင်လေမြို့ကနေနယ်ကိုအလုံးရင်းနဲ့ပြန်မဲ့ရွှေ့ပြောင်းလှုပ်သားမှုကြီးစီးဆင်းမှုကိုဟန့်တားနိုင်မှာဖြစ်ပါတယ်။တစ်ဖက်မှာလည်းစစ်ဘေးရှောင်စခန်းကပြည်သူလူထုကိုမေ့ထားလို့မရပါဘူးရှင်။ကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့အဆိုအရကမ္ဘာနိုင်ငံ190မှာမြန်မာနိုင်ငံရဲ့ကျန်းမာရေးစနစ်ဟာအဆင့်185မှာရပ်တည်နေတာဖြစ်လို့ယောဂါကာကွယ်ကုသထိန်းချုပ်ဖို့အရင်းအမြစ်များရှားပါလွန်လာပါတယ်။ယောဂါကုသခံရသူဘလောက်ရှိနေတာကိုမသိနိုင်တဲ့အနေအထားမှုလဲဖြစ်လာမှတုံ့ပြန်ဖြစ်ရှင်းမဲ့အစားဂျိုးတင်ပြင်ဆင်မှုများဘက်ဆောင်ထောက်ဆောင်ကနေလိုအပ်တာဖြစ်ပါတယ်။ကုသယောဂါကပ်ဘေးတစ်ခုကိုအဖိတ်စင်နေနေနဲ့ကြော်လွားနိုင်ဖို့ပြည်သူသားအထူးကဆိုတာမှမားပေမဲ့လေအလုံးစုံမှန်ကန်တဲ့ယူဆချက်လို့တော့မဆိုနိုင်ပါဘူး။အခုလိုကပ်ဘေးဆိုက်ရောက်ချိန်မှာအစိုးရရဲ့စနစ်ကျတဲ့ဥဆောင်မှုစီမံခန့်ခွဲမှုဟာသိအရေးကြီးပါတယ်။အစိုးရရဲ့နောက်မှာပြည်သူကတက်ကြွစွာပါဝင်ဖို့လိုပါတယ်။နိုင်ငံတော်အစိုးရအနေနဲ့ရေးပေါ်ကာလစီမံချက်ကိုအမြန်ဆုံးရေးဆွဲချပြပြီးတိုင်းနဲ့ပြည်နယ်အဆင့်ဆင့်စီမံခန့်ခွဲမှုနိုင်နင်းဖို့လိုအပ်လာပါတယ်။နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ကိုပဲအလုံးစုံအားကိုးနေတာမျိုးမဖြစ်သင့်ပါဘူး။COVID-19 ဟာလူတွေထူထပ်တဲ့မြို့တွေမှာပဲကူးစက်မြန်မယ်လို့တတိချမှတ်ယူထားလို့လည်းမဖြစ်ပါဘူး။ပြည်တော်ပြန်များအလုံးရင်းနဲ့ပြန်လာနေတဲ့ကျေးလက်တော်ရများဟာကျန်းမာရေးဝန်ထမ်းမလုံလောက်မှုတွေအပြင်စေဝါကိရိယာလည်းဆင်းရဲကြပါတယ်။ဒ ီလိုအပ်ချက်တွေကိုအမြန်ဆုံးဖြည့်တင်းဖို့လိုအပ်ပါတယ်။အရေးပေါ်ဆေးရုံတွေအမြန်ဆုံးစောင့်နိုင်ဖို့အတွေ့အကြုံလည်းရှိပြီးရင်းနှီးတဲ့ဆက်ဆံရေးရှိတဲ့တရုတ်နိုင်ငံရဲ့ဤပညာအကူအညီနဲ့ရင်းနှီးများကိုအမြန်ဆုံးတောင်းခံဖို့လိုအပ်ပါတယ်။ COVID-19 ရောဂါကုသရေးလုပ်ငန်းစဉ်တွေမှာအန္တရာယ်အရှိဆုံးဆိုးကျိုးတစ်ခုကတော့ရောဂါကူးစက်ခံရသူကူးစက်ခံတန်တရာရှိသူများကိုအန္တရာယ်ရှိသူများအဖြစ်မြင်စေတဲ့အပြုအမူအပြောဆိုများပဲဖြစ်ပါတယ်။ဒါတွေဟာယောဂပိုးရှိသူတွေရဲ့လူသိိတ်ခါလူရပိုင်ခွင့်များကိုထိပါစေရုံမကကတ်ကြော်ကာကွယ်ရေးလုပ်ငန်းတွေကိုပြက်ပြားကျဆုံးစေတဲ့သင်္ကန်းစာများနိုင်ငံတကာမှာရှိပြီးဖြစ်ပါတယ်။နှိမ်ချသတ်မှတ်ခွဲခြားပြစ်ပယ်မှုဟာလူအဖွဲ့အစည်းရဲ့ယောဂန္ဓရကပ်ဘေးရန်ကိုပိုမိုဆိုးဝါးစေပါလိမ့်မယ်။နိုင်ငံတော်အစိုးရဟာရက်ဖက်ပြည်သူအဖွဲ့အစည်းများနဲ့လက်တွဲပြီးယောဂကပ်ဘေးကျော်လွန်ရေးအတွက်လူပိုင်ခွင့်လူသိိတ်ခါဒီမိုကရေစီနဲ့တရားမျှတမှုတန်ဖိုးများနဲ့လူမှုဘဝပေါင်းစည်းမှုအင်အား social solidarity ကိုတည်ဆောက်ကြဖို့လွန်စွာအရေးကြီးပါတယ်။သောတာရှင်များရှင်နိုင်ငံတော်တစ်စီစဉ်ကိုရေဒီယိုမှာရန်နာတော့မှာဖြစ်ပါတယ်။ကျမတို့ရဲ့နိုင်ငံတော်တစ်ကိုတည်ဆောက်နိုင်ဖို့အရေးကြီးတဲ့ကိစ္စတချို့ကိုတင်ပြနိုင်ခဲ့ပြီးမှချေနှက်အားရစရာဖြစ်ပါတယ်။ကြမ်းရှိနေသေးတဲ့စိတ်ကူးစိတ်ကမ်းတွေကိုလည်းအခါအခွင့်သင့်သလိုတခြားသောနည်းလမ်းတွေနဲ့ဖော်ထုတ်တင်ပြသွားမှာဖြစ်ပါကြောင်းကတိပြုလိုက်ပါတယ်။မတူကွဲပြားမှုများကိုတန်ဖိုးထားရင်ကျမညီညွတ်သိမ်းပါရှင်။